ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အမျိုးသားတန်းတူရေးအတွက်ဗမာပြည်နယ်ဖွဲ့စည်းပုတ်ရှမ်းပြည်တိုးတက်ရေးပါတီ SSPP ကမကြသေးခင်တုန်းကနေပြည်တော်မှာကျင်းပခဲ့တဲ့အစည်းအဝေးမှာဆွေးနွေးတင်ပြတာကိုစစ်ကောင်စီဘက်ကလက်မခံတဲ့အကြောင်း SSPP ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်။လေလာသူတွေကတော့ Federal ပြည်ထောင်စုတည်ဆောက်ရေးတန်းတူအခွင့်အရေးအတွက်တိုင်းရင်းသားလူမျိုးစုတွေကြားမှာကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်မယ်လို့ပြောပါတယ်။ကိုငင်းချမ်းပြောပြပေးပါရှင်
။ရှမ်းပြည်တိုးတက်ရေးပါတီ SSPP ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့တို့ဟာစက်တင်ဘာလ26ရက်နေ့ကနေ30ရက်နေ့အထိစစ်ကောင်စီနဲ့ဒုတိယအကြောဖြစ်နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့တို့ဟာဝါပြည်နယ်ဖွဲ့စည်းရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းရေးတို့ကိုတင်ပြခဲ့ကြပါတယ်။ဒီတင်ပြချက်တွေကိုမူအားဖြင့်သဘောတူတဲ့အကြောင်းစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသားဒန်းတူရေးအတွက်ဗမာပြည်နယ်ကိုဖွဲ့စည်းဖို့တင်ပြချက်ကိုစစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောပါတယ်
။ဒီဖယ်လွယ်သွားဖို့ပေါ့နော်။ဖယ်တော့ဖို့အတိတ်ကကဥမာပြီးရှိခဲ့လို့ပဲပေါ့နော်။ကျန်စိတ်တွေကချင်းစိတ်တွေဘခိုင်စိတ်တွေအဲ့ဒီစိတ်တွေနဲ့ဆူပေါင်းပြီးမှပြည်တော်ဖြူရလာမလို့ဗျာအဲ့တော့ကျွန်တော်တို့အမျိုးသားတန်းတို့ရဲ့အတွက်ဒီဒီမာလူမျိုးတွေလည်းလည်းစိတ်တခုကိုဖိုက်စီးတဲ့ကျွန်တော်တို့အမျိုးသားတန်းတို့ရဲ့နောက်ပြီးကျွန်တော်တို့ဖယ်တွေ့ဆံသွားဖို့ကအချိန်ပြည့်တယ်ပေါ့နော်ဒီမာဒီကိုမဖြစ်မနေစိတ်ခွဲ့ဖို့ပေါ့နော်အမျိုးလိုအပ်ပါတယ်လို့လည်းကျွန်တော်တို့ကပြင်ပြဆွေးနွေးသွားတယ်ဗျာအဲ့ဒါကြတော့ဒီလိုအလဲခံ
နိုင်ငံရေးလေးလာသုံးသက်သူဦးအိမ်မောင်ကျော်ကတော့ဖက်ဒရယ်အရေးဒန်းတူရေးအတွက်ဆိုရင်တိုင်းသားလူမျိုးစုတွေအကြားကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လိုအပ်ကြောင်းလည်းပြောပါတယ်
။အလို့ရှိအချိန်မှာဒီတိုင်းဟာဒန်းတူခွင့်လန်းရဖို့အတွက်ဆိုရင်ဖြစ်စင်းတစ်ခုလိုလိုရတယ်။အဲ့ဖြစ်စင်းကြီးကတော့ဒီကြောင့်ဆွေးနွေးလို့ဒီကြောင့်အတလုံးဝမဖြစ်ကြဘူး။ဒါပေမဲ့ပေါ့ပြောလို့လက်ရှိကိုအနာဘိုင်းမရှိတဲ့ဘာလို့ရှိဖို့လဲဒီတိုင်းမှာဟိုသူကတော့ပြီးတော့ဒီလိုဟောရည်လက်ဒီတိုင်းလက်ဆောင်လို့လို့လည်းရဖြစ်ဘူးကဗမာဝိပ္ပိယခခိုင်းတယ်လည်းတက်လာပြီလည်းမဟုတ်ဘူးဟိုငေါ့ချေကလည်းကမ္ဘာကရှိပြီဆိုရင်လည်းဒီတော့အင်အားစုတွေကမရှိအောင်ပြောနေတာလေဟုတ်တယ်မလားအဲ့တော့ဒီစကားအများကြီးကွဲနေပြီအများကြီးကွဲနေပြီဆိုတော့အဖြစ်ထွက်ဖို့ရန်ခတ်ပါတယ
်စစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကို NCA အပြည့်ရစာချုပ်နဲ့2008အခြေခံဥပဒေနဲ့အညီဆောင်ရွက်နေကြောင်းထုတ်ပြန်ထားပြီးတော့ဆွေးနွေးပွဲကိုမတက်ရောက်သေးတဲ့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ခေါ်ထားပါဗျ။ Federal အခွင့်အရေးပေးအပ်ရာမှာဖြစ်သင့်ဖြစ်တိုက်တဲ့အခွင့်အရေးသာပေးအပ်မှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွတ်တော်လမ်းကြောင်းကသာပြင်ဆင်နိုင်မှာဖြစ်ကြောင်းစစ်ကောင်စီအကြီးအကဲကတိုင်းသားအဖွဲ့စည်းတွေနဲ့မကြသေးခင်ကနေပြည်တော်မှာတွေ့ဆုံတဲ့အချိန်ပြောဆိုထားပါဗျ။တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့NCA အပြည့်ရစာချုပ်ကိုပြစ်ပယ်လို့မရဘူးလို့လည်းပြောဆိုခဲ့ပါတယ်။ KNU ကရင် KIO ကချင် KMPP ကရင်နီ CNF ချင်း PSLF TNLA တောင်ပလောင် ULA AA ရခိုင် MNDA ကိုကန့်အဖွဲ့တွေကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုမတက်ရောက်ခဲ့ပါဘူး။အရင်ကအပြည့်ရစဲရေးသဘောတူခဲ့တဲ့ဒေသတော်တော်များများမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေလည်းပြန်လည်ဖြစ်ပွားနေပါတယ်။